တတမနိဓမ္မဒေသနာတရားတရားဘတ်မှာခုနှစ်ရက်တော့ကုံဆုံးသွားပါပြီယောဂီတို့ဆက်လက်ပြီးတရားအားထုတ်ဖို့ရာနောက်ထပ်3ရက်သာပဲကြံပါတော့တယ်ဒါပေမဲ့လေးလေးနက်နက်အားထုတ်ဖို့ရာကတော့2ရက်ပဲကြံပါတော့တယ်ဘာဖြစ်လို့လဲဆိုတော့ဆယ်ရက်မြောက်တဲ့နေ့မှာမနေ့9နာရီခွဲလောက်မှာဆိုရင်ဝစီပိတ်နှုတ်ပိတ်ကျင့်စဉ်တဲကထွက်ကြရမှာမို့ဖြစ်ပါတယ်အဲ့ဒီအခါကြာရင်တော့ယောဂီတွေလက်ပံပင်ဇရက်ကြသလိုစကားတွေဖောင်းအောင်ပြောကြပါတော့မယ်ကမ္မထံကတော့စကားကြွေတာနဲ့မအပ်စပ်ပါဘူးဒါပေမဲ့လေဆယ်ရက်နေ့ဟာအင်မတန်အရေးကြီးတဲ့နေ့ဖြစ်ပါတယ်အင်မတန်နဲ့နဲတဲ့ခွဲစိတ်မှုကြီးပြည်ပြည်ဆိုတော့အနာကျက်စီမဲ့လင်းစေးကိုလိုတာမို့ဖြစ်ပါတယ်ဆယ်ရက်နေ့ကြတော့လင်းစေးသပွဲဖြစ်တဲ့ကမ္မထာနိစစ်တစ်ခုဖြစ်တဲ့မေတ္တာဘာဝနာကိုကျင့်ကြရမှာဖြစ်ပါတယ်နောက်ပြီးတော့လေဆယ်ရက်နေ့မှာဒီကမ္မထာနိကိုယောဂီတို့ရဲ့နေစဉ်နေရေးထိုင်ရေးကိစ္စဒီမှာဘယ်လိုလက်တွေ့အသုံးချရမလဲဆိုတာကိုပြောပြပါမယ်နောက်တစ်ခုကလည်းယောဂီတို့ဟာကိုယ့်ရဲ့နှုတ်ပိတ်နေကြပြီးမိတ်ဆွေယောဂီတွေနဲ့စကားမပြောခဲ့ရမဆွေးနွေးခဲ့ရတော့ဆယ်ရက်နေကြတော့ပြောဆိုဆွေးနွေးနိုင်ကြပါတယ်တရားကိုလေးလေးနက်နက်ကြိုးကြိုးစားစားထိုင်ဖို့ကြံတဲ့နှစ်ရက်အတွင်းမှာတတ်နိုင်သမျှကြိုးစားပြီးအမြင့်နက်နက်ဆွဲနေတဲ့သင်္ခါရတွေအစွဲတွေကိလေသာတွေကိုပယ်ထုတ်ပြစ်ကြပါကြံတဲ့နှစ်ရက်မှာတရားကျင့်တဲ့အချိန်စရာအတိုင်းသာမကအနာယူချိန်တွေမှာလည်းဆက်လက်ပြီးကျင့်ကြရမှာဖြစ်ပါတယ်ဆက်လက်ကျင့်ရမှာကတော့တရားခန်းထဲမှာမျက်စိမှိတ်ထိုင်ပြီးကျင့်နေရမှာမဟုတ်ပါဘူးအနာယူချိန်တွေမှာခါတိုင်းအတိုင်းပဲယောဂီတို့လှုပ်စရာကင်စရာရှိကြကိုလှုပ်ကြကင်ကြပါခါတိုင်းအတိုင်းပဲစားသောက်လမ်းလျှောက်ရေချိုးအဝတ်လျှော်အစရှိတဲ့အလုပ်တွေကိုလှုပ်ကြပါဒါပေမဲ့ဒီအလုပ်တွေကိုဝိပဿနာနဲ့လုပ်ရမှာဖြစ်ပါတယ်မျက်စိဖွင့်ပြီးအလုတ်လုတ်နေတုံးမှာပဲလုတ်သမျှကိုသိရှိပြီးသတိရှိနေဖို့ပါပဲဒီအလုတ်တွေဟာသူ့ငကိုအတိုင်းတဘာဝလုံယိုးလုံးစင်အတိုင်းလုံရမှာဖြစ်ပါတယ်ယထာဘူတသူ့သဘောအတိုင်းသူ့တဘာဝအတိုင်းသူ့ဖြစ်နေတဲ့အတိုင်းအဖြစ်ကိုအဖြစ်အတိုင်းအဟုတ်ကိုအဟုတ်အတိုင်းလို့ဆိုလိုပါတယ်ဥပမာလမ်းလျှောက်ရင်မှန်မှန်ရိုးရိုးပဲလျှောက်ပါဖြည်းဖြည်းနှီးနှီးလေးလျှောက်ဖို့မလိုပါဘူးဒီကမ္မထာနီးမှာဖြည်းဖြည်းကလေးလမ်းမလျှောက်ရပါဘူးဖြည်းဖြည်းလေးလည်းမစားရပါဘူးရိုးရိုးမှန်မှန်အတိုင်းပဲစားတော့လုပ်ကြင်ပါလုပ်သမျှအပြုအမူတွေမှာတော့တတိပဋ္ဌာန်နဲ့လုပ်ကြင်ရမှာဖြစ်ပါတယ်အပြုအမူကိုတတိရှိနေုံသာမဟုတ်ပဲလုပ်နေတုန်းအခါမှာခံစားတွေးထိနေရတဲ့ဝေဒနာတွေကိုပါသိရှိနေဖို့ရာဖြစ်ပါတယ်မြတ်စွာဘုရားကကာယေကာယနုပတိဝိဟာရတိဝေဒနာတုဝေဒနာနုပတိဝိဟာရတိစိတ်တေစိတ်တာနုပစီဝိဟာရတိဓမ္မေစုဓမ္မာနုပစီဝိဟာရတိလို့ဟောပြောခဲ့ပါတယ်ကိုယ်ပိုင်းရုပ်ပိုင်းမှာဆိုရင်ခန္ဓာကိုယ်ပေါ်မှာပေါ်လာတဲ့ခံစားရမှုဝေဒနာကိုရှုရပါတယ်နာမ်ပိုင်းစိတ်ပိုင်းမှာဆိုရင်စိတ်ပေါ်မှာပေါ်လာတဲ့ဓမ္မခေါ်တဲ့စိတ်ကူးတွေကိုရှုရပါတယ်ရုပ်ခန္ဓာရေရုပ်ခန္ဓာမှာပေါ်လာတဲ့ဝေဒနာရေစိတ်ရေစိတ်မှာပေါ်လာတဲ့ဓမ္မရေဒီ၄မျိုးဟာတတိပဋ္ဌာန်တရားပါပဲနောက်တစ်ခါဟောတော်မူပြန်ပါတယ် ကာယေကာယာနုပတိဝိဟာရတိအာတာပိတံပဇာနောတတိမာအာတာပိဆိုတာကယောဂီတို့ဟာစိတ်အားထက်သန်စွာလုံးလာဝရိယစိုက်ထုတ်ပြီးကြိုးစားပန်းစားအာတုံခွန်ဆိုင်ပြုလုပ်ကြရမှာဖြစ်ပါတယ်တရားအလုတ်ကိုလုတ်ကံရမှာအထုအားထုတ်တာဖြစ်ပါတယ်တပဆိုတာကိုတချို့ကစင်းရဲ့ပင်ပန်းကြီးစွာနဲ့ကြိုးစားလုတ်ကံရတဲ့အလုတ်လို့ယူဆကြပါတယ်ဒီဟာမဟုတ်ပါဘူးစိတ်ကိုအားကျိုးမှန်တဲ့ရှိစေရမယ်လမ်းစမ်းဖြတ်လပ်လေးရှိစေရမှာဖြစ်ပါတယ်တံပဇာနောဆိုတာကတော့ယုံနံတရားတို့ဖြစ်ပျက်နေမှုတွေကိုတကယ်ဖြစ်ပျက်နေတဲ့အတိုင်းအမှန်တရားနဲ့အကုန်အစင်သိရှိနေဖို့ဖြစ်ပါတယ်။တတိမာတတိရှိနေဖို့ဖြစ်ပါတယ်။စစ်မှန်တဲ့ပညာနဲ့သိရှိခံစားနေဖို့ဖြစ်ပါတယ်။တတိကတော့ရှိပါရဲ့။တံပစင်မပါသေးရင်တော့ဒီတရားဟာမပြည့်စုံသေးပါဘူး။တတိရှိယုံနဲ့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ပါဘူးယုံနံတရားအကုန်အစင်ကိုသိဖို့ဆိုရမှာကိုတွေ့လက်တွေ့သိဖို့ဆိုရင်တော့ဘာဝနာမယဉာဏ်အသိနဲ့သိမှသာတွေ့ထိခံစားနိုင်မှာဖြစ်ပါတယ်ဝေဒနာဒီဟာယုတ်တရားနဲ့သာဆက်သွယ်နေတာမဟုတ်ပါဘူးယုတ်နဲ့ဆက်သွယ်နေတာသက်ဆိုင်နေတာတွေကတော့မှန်ပါတယ်ဒါပေမဲ့ယုတ်တရားတစ်ခုတည်းနဲ့သာသက်ဆိုင်နေတာဆက်သွယ်နေတာမဟုတ်ပါဘူး။နံတရားနဲ့လေစိတ်နဲ့လေဆက်သွယ်သက်ဆိုင်နေပါတယ်။ယုတ်ခန္ဓာကသူ့ကြည့်သက်သက်နဲ့ဝေဒနာကိုခံစားနိုင်တာမဟုတ်ပါဘူး။အသက်မရှိတော့တဲ့ခန္ဓာကိုယ်အသေးကောင်ကြီးမှလေယုတ်ကလစည်းတွေကဖြစ်ပျက်ဖြစ်ပျက်နေကြတာပါပဲ။ဒါပေမဲ့မခံစားနိုင်တော့ပါဘူးစိတ်ကမှမရှိတော့ဘဲကိုစိတ်ကအသက်ရှိတဲ့ကိုခန္ဓာအစိတ်ပိုင်းနဲ့တွေ့ထိဆက်သွယ်မိတဲ့အခါကျတော့စိတ်ကကိုပေါ်မှာပေါ်နေတဲ့ဝေဒနာကိုသိရှိခံစားနိုင်တာဖြစ်ပါတယ်စိတ်အကြောင်းပြောတော့ကစိတ်မှာအပိုင်းကြီး၄ပိုင်းဖြစ်တဲ့နံခန္ဓာ၄ပါးဖြစ်တဲ့ဝိညာဉ်စင်ညာဝေဒနာသင်္ခါရတို့ရှိကြရမှာတိယုံမျှတာသိမှုအမှတ်ရနေမှုတွေးထိခံစားရမှုနဲ့တုံ့ပြန်မှုတို့ဖြစ်ကြပါတယ်ခန္ဓာကိုယ်ဘောကဝေဒနာဒီဟာစိတ်ရဲ့ထိခိုက်မှုတွေဖြစ်တဲ့ဒုတိယပိုင်းနဲ့ခံစားကြရခြင်းဖြစ်ပါတယ်ကိုယ်ပေါ်မှာပေါ်နေတဲ့ဝေဒနာကိုစိတ်ကသိပြီးခံစားရတာဖြစ်ပါတယ်။ဒါကြောင့်ကိုခန္ဓာနဲ့စိတ်ခန္ဓာနှမျိုးကိုပေါင်းစပ်ထားရတဲ့ယုံနံတရားဆိုတာဖြစ်လာပါတယ်။ယုံနဲ့နှမျိုးစလုံးကြ བྱ ိုင်နဲ့ဖြစ်ပျက်နေတာဟာဝေဒနာတွေကိုရှုနေကြတဲ့အခါမှာသူတို့ဟာဖြစ်လိုက်ပြက်သွားလိုက်ဖြစ်လာလိုက်ကြပြက်သွားလိုက်ကြနဲ့မမြဲကြပါလားအနိစ္စတွေပါလားလို့အုံနောက်အသိညာနဲ့သာလျင်မဟုတ်တော့ပဲအနိစ္စတရားကိုသူတာမယစင်တာမယညာတို့နဲ့ယုံကြည်ကိုးကွယ်စိတ်ကပ်နေတဲ့အစင့်မှသာမဟုတ်တော့ပဲဘာဝနာမယအသိညာပညာအစင့်နဲ့ကိုတွေ့ခံစားရတဲ့အနိစ္စတရားဖြစ်လာပါတယ်ဝေဒနာဒီဟာအနိစ္စအနိစ္စအနိစ္စပါပဲငါလဲမဟုတ်ငါဟာလဲမဟုတ်ပါငါလဲအစိုးမရပါဘူးငါလှုပ်ချင်သလိုလဲမဖြစ်ပါဘူးဒီဝေဒနာဟိုဝေဒနာဒီကိုငါဖန်ဆင်းလို့လဲမရပါဘူးအနတ္တအနတ္တအနတ္တလို့ကိုတွေ့သိလာပါတယ်ဒီတော့ခန္ဓာကိုယ်ရဲ့ဝေဒနာဒီကိုရှုနေရင်အနိစ္စဒုက္ခအနတ္တတွေကိုဘာဝနာမယဉာဏ်ပညာနဲ့သိလာပါတယ်ဒီဝေဒနာတွေဟာဒုက္ခတွေပဲตายာစီယာမကောင်းတဲ့ကြမ်းတမ်းတဲ့ဒုက္ခဝေဒနာဆိုရင်တော့ဒုက္ခဆိုတာကထင်ရှားပါတယ်ตายာစီယာကောင်းတဲ့သိမ်မွေ့တဲ့ဒုက္ခဝေဒနာက ကိုသဘောကျပြီးဆွဲလန်းတွေ့တာတတ်မဲ့လာမိရင်လေသူတို့ကလည်းဒုက္ခတွေပါပဲဒီအနိစ္စဒုက္ခအနတ္တတွေကိုဘာဝနာမယဉဏ်နဲ့လက်တွေ့ခံစားနိုင်တာဟာဝေဒနာကိုရှုနေတုန်းအခါမှသာဖြစ်ပါတယ်ဝေဒနာတွေကိုတကယ်လက်တွေ့မခံစားနိုင်ဘူးမရှုနိုင်ဘူးဆိုရင်တော့အနိစ္စဒုက္ခအနတ္တတွေကိုသုတမယစိတ္တမယဉာဏ်တို့နဲ့သိနေခြင်းမျှသာဖြစ်ပါတယ်ဒါဟာအုံနှောက်အသိဉာဏ်ကိုတန်ရှင်းစင်ကြယ်စေတာကတော့မှန်ပါတယ်ဒါပေမဲ့စိတ်ရဲ့အနှစ်ဆိုင်ဆုံးအပိုင်းကိုတော့မထိနိုင်သေးပါဘူးဒီမှာရှိနေတဲ့ကံကြွေးကံဟောင်းတွေအနုစရာကိလေသာတွေဟာပွားတဲ့ပွားများတဲ့များရန်သာရှိပါတော့တယ်စိတ်ရဲ့အပေါ်ယံပိုင်းကိုတန်ရှင်းရေးလုတာကတော့ခဏတော့ကောင်းပါတယ်ဒါပေမဲ့အတွင်းကမစင်ကြယ်သေးတော့ထပ်ခါထပ်ခါပြန်ပြန်ပြီးအညစ်အကြေးတွေကပေါ်ပေါ်လာကြပြန်ပါတယ်ဒါကြောင့်စိတ်ရဲ့အပေါ်ယံပိုင်းကိုသာတန်ရှင်းရေးလုပ်နေတာဟာတကယ်တော့တိတ်အတိပဲမရှိပါဘူးတကယ်အကျိုးကျေးဇူးကိုကောင်းကောင်းခံစားရအောင်ဆိုရင်တော့တရားကိုမှန်ကန်တိကျစွာကျင့်ဖို့ရာလိုပါတယ်အာတာပီတံပဇာနောတတိမာနဲ့ကျင့်ဖို့ရာလိုပါတယ်ဝေဒနာကိုရှုတဲ့အခါဝေဒနာရဲ့ဖြစ်ပျက်ဖြစ်ပျက်မမြဲတဲ့အနိစ္စတရားကိုမဟုတ်တဲ့အနတ္တတရားဆင်းရဲတွေပဲလို့သိရတဲ့ဒုက္ခတရားတွေကိုဘာဝနာမယဉာဏ်နဲ့ထိသိပြီးနားလည်သွားပြီဆိုရင်စိတ်ရဲ့အနဲ့ဆိုင်ဆုံးအပိုင်းကကံဟောင်းကံကြွေးတွေကိလေသာတွေကိုဖယ်ရှားတုတ်တင်စပြုလာပြီးတန်ရှင်းရေးစလာပြီဖြစ်ပါတယ်ဒီတရားဟာဂေါတမမြတ်စွာဘုရားတပါးတည်းကကျင့်သုံးပြီးညွှန်ကြားပြသခဲ့တာမဟုတ်ပါဘူးအစူစူကုန်သောရှေးဘုရားတိုင်းအားလုံးကလည်းဒီတရားကိုပဲကျင့်သုံးပြီးညွှန်ကြားပြသခဲ့တာဖြစ်ပါတယ်ဝေဒနာနဲ့ပတ်သက်လို့လေဥပမာတချို့ကိုပြသခဲ့ပါတယ်ဝေဒနာဟာကောင်းကင်ပြင်မှာဖြစ်ပေါ်လာတဲ့လေအမျိုးမျိုးနဲ့တူပါတယ်တောင်လေမြောက်လေလေကောင်းလေသန့်လေဘုတ်လေဆူပြင်းထန်တဲ့လေညင်သာတဲ့လေအဆရှိတဲ့လေတွေအမျိုးမျိုးတို့ဟာဖြစ်ပေါ်လာကြပြီးပျောက်ွယ်သွားကြပါတယ်ဘယ်လိုလေမျိုးမှအမြဲမတည်ပါဘူးဒီလိုပါပဲဝေဒနာတွေကလည်းခန္ဓာကိုယ်ထဲမှာဖြစ်ပေါ်လာကြပြီးပျောက်ွယ်သွားကြပါတယ်နောက်ဥပမာတစ်ခုကတော့တာလာယံဇယက်နဲ့တူပါတယ်။နေရာဌာနအမျိုးမျိုးကအယတ်ရှိမြင်တာကဇယက်အမျိုးမျိုးဘာသာအမျိုးမျိုးလူတွေဟာဒီဇယက်မှာလာပြီးတဲခုဖို့ရာရောက်လာကြသလိုပါပဲ။ဒီရောက်လာတဲ့လူတွေဟာဧည့်သည်တွေပါပဲ။ခဏတဲခုပြီးတော့သူတို့သွားလို့ရာကိုသွားကြတာပါပဲ။ဒီဇယက်မှာအမြဲနေဖို့လာကြတာမဟုတ်ပါဘူးခဏနေပြီးအပန်းဖြေပြီးရင်သူတို့ထွက်ခွာသွားကြတာပါပဲဒီလိုပဲခန္ဓာကိုယ်ထဲမှာလည်းဝေဒနာတွေကလည်းပေါ်ပေါ်လာကြပြီးပျောက်ပျောက်သွားတာကြီးပါပဲအမြဲမနေကြပါဘူးပျောက်ပွေမသွားပဲမနေကြပါဘူးဝေဒနာဟာစိတ်ရဲ့အပိုင်းကြီးတစ်ပိုင်းဖြစ်ပေမဲ့ခန္ဓာကိုယ်ပေါ်မှာခံစားထိတွေ့မှုဖြစ်ပါလေဒါဟာကာယ ानु ပသနာနဲ့ဝေဒနာ ानु ပသနာရှုခြင်းဖြစ်ပါလေစိတ်တ ानु ပသနာရှုတာကတော့စိတ်ထဲမှာပေါ်လာတဲ့ဟာတွေကိုရှုရမှာဖြစ်ပါလေစိတ်ထဲမှာဖြစ်ပေါ်လာတဲ့စိတ်ကူးတွေအကြံအစီအတွေးတော်တွေကိုဓမ္မလို့ခေါ်ပါလေဒါကြောင့်ဓမ္မ ानु ပသနာရှုတယ်လို့လည်းခေါ်ပါတယ်စိတ်ကူးတွေအတွေးတွေနဲ့မျောနေဖို့ရာမဟုတ်ပါဘူးယောဂီတို့ရဲ့စိတ်ဟာဘယ်လိုစိတ်မျိုးဖြစ်နေကြဆိုတာကိုသိယုံလောက်ပါပဲဥပမာငါစိတ်အခုဖြစ်နေတာဟာဒေါသစိတ်ပဲလောဘစိတ်ပဲတဏှာစိတ်ပဲ ငါရဲ့စိတ်ဟာငြိမ်သက်နေတယ်၊လှုပ်ရှားနေတယ်လို့သိယုံမျှတာသိရန်ဖြစ်ပါတယ်။ဒေါသဖြစ်ရတဲ့အကြောင်းတွေ၊လောဘဖြစ်ရတဲ့ကိစ္စတွေ၊တဏှာဖြစ်စေတဲ့အပြုအမူတွေ၊ပုပ်ကိုယ်တွေကိုရှောက်တွေးတော့နေဖို့ရမှာမဟုတ်ပါဘူး။စိတ်ဓာတ်နုပါဒနာဆိုရင်ဓမ္မနုပါဒနာကလည်းပါပြီးပြီဖြစ်နေပါတယ်။သဗ္ဗေဓမ္မ เวทนาตโมตระนาสิทธิ์แท้มาปอลาตะมะฤาบาเป้ผิดๆโทสะผิดๆตัณหาผิดๆเบโลสิทธิ์မျိုးเบ้ผิดๆปอลาตะมะฤาขันธากูบอมาเวทนาอภิเนปอลาจะบาดิเวทนาอภิเนโยคีกะขันษายะบาดิถ้าจอกยุคเนนขွဲโลไม่ยะบากูโกเนสิทธิ์กูขွဲโลไม่ยะบากูสิทธานุปัตตนา ဓမ္မနုပါဒနာကိုရှုနေတဲ့ဆိုရင်လေဝေဒနာကိုပဲအရေးပေးရမှာဖြစ်ပါတယ်ဝေဒနာကိုသိရှိခံစားပြီးရှုမှသာယုံနာတရားကိုလုံးဝအကုန်အစင်သိနားလည်မှာဖြစ်ပါတယ်ဝေဒနာကိုရှုရမှာလေတံပစင်နဲ့ရှုဖို့အရေးကြီးပါတယ်တံပစင်ပါမှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်ပါတယ် လုံးလာဝရိယအပြည့်နဲ့ကြိုးစားပန်းစားအားထုတ်နေတဲ့ယောဂီဟာတံပစင်ကိုလည်းတခဏလေးတောင်မှလက်မလွတ်ဘဲဝေဒနာကိုရှုတဲ့အခါမှာအနိစ္စကိုကောင်းကောင်းနားလည်ပြီးဥပ္ပခာနဲ့ရှုနေဖို့ရာဖြစ်ပါတယ်အခုယောဂီတို့နားတဲ့အချိန်မှာရှုခိုင်းတာကလည်းဒီနေ့အတိုင်းရှုကြရမှာဖြစ်ပါတယ်ဘာလို့နေနေထိုင်ထိုင်သွားသွားစားစားတောက်တောက် ရချိုးရင်အဝိရှောရင်တတိနဲ့တာမကတံပစင်နဲ့လဲရှုနေဖို့ရာဖြစ်ပါတယ်ဒီလိုရှုနေမယ်ဆိုရင်လက်တွေ့တွေ့ပြီးဘဝနာမယဉာဏ်နဲ့အနိစ္စကိုလုံးဝသိနာလေတဲ့သူဟာတကယ့်ပညာရှိပဏ္ဍိတဖြစ်လာပါလိမ့်မယ်ပဇာနာတိဆိုတာကတော့တရားတစ်ခု အရာဝတ္ထုတစ်ခုကိုအစမှအဆုံးအားလုံးကုန်စင်စေတာဖြစ်ပါတယ်ဝေဒနာကိုရှုတဲ့အခါမှာလူတို့ဖြစ်ပေါ်လာပုံပျောက်ွယ်သွားပုံကိုရှုပြီးတော့မမြဲတဲ့ဝေဒနာတွေကိုတတ်မဲ့နေတာမလိုမုန်းတိဖြစ်နေတာတွေဟာတုံ့ပြန်မှုတွေပဲဒုက္ခများစေတာပဲဒါတွေကိုငါတုံ့ပြန်မှုမလုပ်ဘဲသူ့သဘောသူ့ဆောင်စီပြီး ဥပ္ပခာစိတ်ပွားနေမယ်ဆိုရင်ငါရဲ့စင်ရဲ့ဒုက္ခတွေဟာတပြေးပြေးနည်းနည်းလာပြီးတော့ပျောက်ွယ်သွားကြမှာပဲလို့ဘာဝနာမယအသိဉာဏ်နဲ့သိနေရင်ကိလေသာတွေစင်ကြယ်လာမှာဖြစ်ပါတယ်ဒီလိုဆက်ပြီးတရားရှုစုသွားရင်ယောဂီဟာနိဗ္ဗာန်ရဲ့ပထမအဆင့်ဖြစ်တဲ့စခန်းကိုရောက်ရှိလာပြီးနောက်ဆက်ပြီးတိုးတိုးရှုသွားရင် ယုံနာတရားတွေကိုကျော်လွန်သွားတဲ့စခန်းကိုရောက်သွားပြီးဝေဒနာတွေအလုံးလုံးဝချုပ်ငြိမ်းပျောက်ွယ်သွားကြတဲ့ဝေဒနာနိရောဓအဆင့်ကိုရောက်ကြပါလိမ့်မယ်ဒီအခါဆိုရင်ယောဂီဟာဝေဒနာတွေရဲ့ဖြစ်မှုပြတ်မှုပေါ်ပေါ်လာပြီးပျောက်ွယ်သွားတာတွေကိုကောင်းကောင်းကြီးပဲသိရှိနားလည်သွားပြီး စိတ်ကဥပ္ပခာဖြစ်လေလေအညစ်အကြေးတွေကစင်ကြယ်တဲ့စင်ကြယ်သွားပြီးနောက်ဆုံးအညစ်အကြေးစုလို့လုံးဝမရှိတော့ဘဲကံကြွေးကံဟောင်းကိလေသာတွေအလုံးကုန်စင်သွားတဲ့အဆင့်ယဟန္တာအဆင့်ကိုရောက်ရှိကြပါလိမ့်မယ်ဝိဇ္ဇနာတွေရဲ့အမှန်တရားကိုဘာဝနာမယဉာဏ်နဲ့သိတဲ့ပညာစခန်းကိုရောက်တဲ့ယောဂီဟာ ပရိဇာနာတိပန္တိတော်လို့ဆိုတဲ့အတိုင်းအစမအဆုံးပိုင်းခြားသိရှိပြီးကိုယ်တွေ့သိရှိခံစားရပြီးဘာဝနာမယဉာဏ်ဖြင့်ပညာစခန်းကိုရောက်ပြီးစုပညာရှိပုဂ္ဂိုလ်ဖြစ်ပါတယ်စာတပိတပညာရှိမျိုးမဟုတ်ပါဘူးသောဝေဒနာပရိညာယဒိဋ္ဌိဓမ္မေအနာသဝော ကာယတ္တပိဒာဓမ္မထောသင်္ချံနောပိတိဝေဒကုမြင့်မောက်ဘဝမှာပဲအာသဝတွေကုန်ခန့်သွားပြီးနောက်ခန္ဓာကိုယ်ပျက်စီးသွားတဲ့အခါမှာ တရားကိုမြင်တဲ့ပုဂ္ဂိုလ်တရားမှာတည်ပြီးပုဂ္ဂိုလ်ဟာပုထုဇဉ်သတ္တဝါဟုသောအရေးအတွက်ကိုမရောက်တော့ပါဘူးဒီလိုပုဂ္ဂိုလ်ဟာယဟန္တာအဆင့်ကိုရောက်သွားပြီလို့ဆိုလိုတာပေါ့ယောဂီဟာကိလေသာတွေဆင်းစင်လာပြီးပထမအဆင့်ဖြစ်တဲ့သောတပန်အဖြစ်ကိုရရှိပြီးဒီအဆင့်ကနေကိလေသာတွေပုံမိုးစင်ကြဲလာတော့သကဒါကံအဆင့်နောက်ပြီးတော့အနာကံအဆင့်နဲ့နောက်ဆုံးအရဟတဖို့ကိုရောက်ကြပြီးယဟန္တာဖြစ်လာပါတယ်ဒိဋ္ဌိဓမ္မေအနာသဝောယောဂီဟာအဆုံးစွန်သောသစ္စာတရားတို့ကိုသိရှိခံစားရပြီးတော့ကိလေသာအညစ်အကြေးတွေအာသဝတွေဆိုလို့မြူမုံမျှလောက်တောင်းမကြံရှိတဲ့အဖြစ်ကိုရောက်ပါတယ်ရဟတဖူဝင်ယဟန္တာအဖြစ်ကိုရောက်ရှိသွားပါတယ်တည်ခြင်းတရားကလွတ်မြောက်ပြီးမသေးကိုတွေ့ရှိသွားပါတယ်အတိုင်းအထွာအကန့်အသတ်အပိုင်းအခြားရှိတဲ့အပိုင်းကနေအတိုင်းအထွာအကန့်အသတ်အပိုင်းအခြားမရှိတဲ့အပရိမာဏအဖြစ်ကိုရောက်ရှိသွားပါတယ်။ဒါကြောင့်ယောဂီတို့ဟာအစဦးကတည်းကလမ်းစဉ်မှာအချိန်ပြည့်တစ်ခဏတိုင်းတစ်ခဏတိုင်းတံပစင်နဲ့အလုံးလုံးသွားပြီးနောက်ဆုံးလွတ်မြောက်စီအထိကြိုးစားအားထုတ်ကြဖို့ရာဖြစ်ပါတယ်။တရားရှုရာမှာဝေဒနာနဲ့သံပစင်ဟာအရေးအင်မတန်ကြီးပါတယ်အခုနားချိန်တွေမှာခန္ဓာကိုယ်အပိုင်းပိုင်းတွေမှာဖြစ်ပြနေသမျှဝေဒနာတွေကိုစတိနဲ့ရှုပါနောက်တရားရင့်ကျက်လာတော့ခန္ဓာကိုယ်တစ်ခုလုံးပါဖြစ်ပြနေသမျှဝေဒနာတွေအားလုံးကိုတွေ့ထိခံစားကြရပါလိမ့်မယ်အထူးသဖြင့်လှုပ်ရှားနေတဲ့အပိုင်းတွေမှာဖြစ်ပေါ်လာတဲ့ဝေဒနာတွေကိုရှုဖို့ရလိုပါတယ်ဥပမာလမ်းလျှောက်နေရင်ခြေထောက်မှာခံစားရတဲ့ဝေဒနာစားသောက်နေရင်ရှားပေါ်မှာနှုတ်ခမ်းပေါ်မှာဖြစ်ပျက်နေတဲ့ဝေဒနာမျိုးလိုက်ရင်လက်ချောင်းထဲမှာခံစားရတဲ့ဝေဒနာတွေကိုအနိစ္စတရားလို့သိရှိပြီးတော့ရှုနေပါနောက်ပြီးတော့သံပစင်နဲ့အာတာပြီးအမြဲတမ်းရှိနေပြီးရှုနေဖို့ရလဲလိုပါတယ်အညစ်အကြေးတွေပါတဲ့ရွှေအိုးကိုမီးနဲ့အပူတိုက်ပြီးချွတ်လိုက်တဲ့အခါကြီးအညစ်အကြေးတွေစင်ကြယ်သွားပြီးရာဂိုင်နှုံးအပြည့်ရွှေစင်အတိဖြစ်လာတဲ့သဘောပါပဲယောဂီတို့ရဲ့စိတ်ကိုတတိဥပေက္ခာတတိဥပေက္ခာနဲ့ရှုရှုလာတော့နောက်ဆုံးအညစ်အကြေးတွေအလုံးကုန်ဆင်းသွားပြီးတန်ရှင်းလာမှာဖြစ်ပါတယ်ဒီလိုအဖြစ်မျိုးကိုဒီဘဝမှာပဲလမ်းဆုံးပန်းတိုင်ရောက်ပြီးခံစားနိုင်ကြပါတယ်တံပစင်ကိုတခဏလေးတောင်မှလက်မလွတ်ကြပါစေနဲ့ညအိယာဝင်ချိန်တိုင်းမှာမျက်စိပိတ်လဲနေတဲ့အခါမှာဟိုဘက်ဒီဘက်နေရာပြောင်းတဲ့အခါမှာကိုယ်ထဲမှာဖြစ်ပေါ်နေတဲ့ဝေဒနာတွေကိုတတိရှိရှိနဲ့ခွဲခွဲခြားခြားသိပြီးရှုနေဖို့ရဖြစ်ပါတယ်အိယာဝင်ချိန်မှာတော့ငယ်တိကနေခြေပြားခေါင်းဆုံးခြေဆုံးအပြန်အလှန်ရှုနေဖို့မလိုပါဘူးကိုယ်ထဲမှာဘယ်နေရာမှာပဲဖြစ်ဖြစ်ဝေဒနာပေါ်လာတာကိုအနိစ္စအနိစ္စအနိစ္စလို့သာမမြဲတာကိုသိနေပြီးတံပစင်နဲ့ရှုပါဒီလိုရှုနေရင်အိပ်ပျော်သွားပြီးနောက်မနဲ့အိယာကနိုးတော့အထူးကြိုးစားမနေရတော့ပဲယောဂီဟာအနိစ္စဆိုတဲ့အသိနယ်ပဲနိုးကြလာပါလိမ့်မယ်အချိန်မရွေးနေရာမရွေးဖြစ်ပေါ်နေသမျှသိရှိခံစားနေရသမျှဝေဒနာတွေကိုအနိစ္စအနိစ္စနဲ့ရှုရမှာဖြစ်ပါတယ်ယောဂီတွေတချို့ကတော့ညမှာကောင်းကောင်းအိပ်မပျော်ကြပါဘူးအိပ်လိုက်နိုးလိုက်ဖြစ်နေကြပါတယ်ဒါဟာကိစ္စမရှိပါဘူးဝေဒနာကိုသာရှုနေပါအိမ်မောကြဖို့မလိုပါဘူးယောဂီတွေဟာအခုလိုတရားစခန်းဝင်ကြတဲ့အခါမှာမယမနာတရားထိုင်ကြတော့စိတ်ခန္ဓာကိုအမတန်လေးလေးနက်နက်ခွဲစိတ်နေကြတာဖြစ်ပါတယ်။ညမအိပ်နိုင်ရင်အနိစ္စနဲ့သာတတိရှိပြီးနေပါ စိတ်မပူပါနဲ့မနဲ့အိယာကထရင်လန်းလန်းဆန်းဆန်းရှိကြပါလိမ့်မယ်ဒါပေမဲ့အိမပြောလို့စိတ်ကပူပင်သောကဖြစ်ပြီးငါဘာလို့အိမပြောတာပါလဲ17နာရီထိုးပြီး12နာရီထိုးနေပြီးအိလို့လည်းမရဘူးနာရီပြန်တစ်ချက်ထိုးနေပြီးဆိုပြီးစိတ်ပူနေရင်တော့မနဲ့မိုးလင်းလာရင်ယောဂီဟာလန်းလန်းဆန်းဆန်းမရှိပဲနေမကောင်းသလိုဖြစ်နေပါလိမ့်မယ်ယောဂီကအိမ်မပြောပေမဲ့စိတ်ကဥပက္ခကြကြနဲ့ဝေဒနာကိုရှုနေရင်တော့စိတ်ဟာငြိမ်သက်မှုအေးချမ်းမှုနဲ့အနာရပြီးခန္ဓာကိုယ်ကလည်းအိယာထဲမှာလဲလျောင်းပြီးအနာရနေတော့ကိုယ်ရောစိတ်ပါအနာရကြပြီးအေးချမ်းတော့အိယာထမှာလန်းလန်းဆန်းဆန်းရှိပြီးနောက်တနေ့ရဲ့လုပ်ငန်းတာဝန်တွေကိုလုပ်ကိုင်ထမ်းဆောင်နေနိုင်မှာဖြစ်ပါတယ်အခုလိုတရားကျင့်နေတဲ့အခါမှာယောဂီတို့သတိထားရမှာကတညာလုံးပေါက်ထိုင်ပြီးတရားမကျင့်ဖို့ပါပဲကိုယ်ခန္ဓာရောစိတ်ခန္ဓာရောအနာယူကြဖို့လိုပါတယ်ပင်ပန်းနေတဲ့ကိုယ်နဲ့စိတ်ကိုအတင်းအကျပ်အနာမပေးဘဲမအိပ်စေရဘူးဆိုရင်တော့ကျန်းမာရေးကိုထိခိုက်နိုင်ပါတယ်ခန္ဓာကိုယ်ကအနာလိုနေရင်အနာပေးရမှာဖြစ်ပါတယ်အိမ်မောကြနေတဲ့အချိန်ကလွဲလို့ကြံတဲ့အချိန်တွေမှာတော့အာတာပီတံပဇာနောတတိမာအာတာပီတံပဇာနောတတိမာဝေဒနာတွေကိုကြကြနာနာကွဲကွဲပြပြခြားခြားနာနာသိပြီးပြင်းထန်တဲ့လုံးလဝရိယနဲ့တတိနဲ့ရှုနေဖို့ရတာဖြစ်ပါတယ်ဥပခာမပါဘဲနဲ့တတိရှိယုံမျှတာရှိနေဆိုရင်တော့အကျိုးကျေးဇူးကိုခံစားရမှာမဟုတ်ပါဘူးစက္ကပွဲတဲကကျိုးတန်းလျှောက်တဲ့အမျိုးသမီးလူပဲဖြစ်နေမှာပါပဲသူဟာသူ့ရဲ့ခြေလှမ်းတိုင်းကိုအင်မတန်တတိရှိရှိနဲ့လှမ်းရပါတယ်တတိမရှိရင်သူလိမ့်ကျသွားပြီးအဆက်တောင်အန္တရာယ်ဖြစ်နိုင်ပါတယ်ဒါပေမဲ့ကျိုးတန်းလျှောက်နေတဲ့အမျိုးသမီးကဘယ်လောက်ပဲတတိရှိရှိရဟတဖို့မတည်နိုင်ပါဘူးယဟန္တာမဖြစ်နိုင်ပါဘူးသူဟာတတိရှိနေပြီမဲ့ဥပက္ခနဲ့တံပစင်နဲ့ဝေဒနာကိုရှုနိုင်တာမှမဟုတ်ပဲဒါကြောင့်ဘယ်လောက်ပဲတတိရှိနေနေကိလေသာတွေကိုမစင်ကြယ်စေနိုင်ပါဘူးယောဂီတို့အခုစပြီးအနာယူချိန်တွေမှာကိုယ်ခန္ဓာအပိုင်းတွေလှုပ်ရှားနေတဲ့နေရာတွေမှာဖြစ်ပေါ်လာတဲ့ဝေဒနာကိုသိရှိခံစားနိုင်ပြီးဒီဝေဒနာတွေရဲ့အနိစ္စတရားကိုတတိနဲ့ရှုဖို့ရာတတိရှိနေဖို့ရာဖြစ်ပါတယ်ခဲယဉ်မှုတွေကတော့တွေ့ကြရမှာပါပဲစိတ်ဓာတ်မကျဘူးကအရေးကြီးပါတယ်ရဲရဲကြီးရင်ဆိုင်ကြပါမနေ့ကယောဂီဒီကြုံရတွေ့ရမယ်ရန်သူ၅ဦးဖြစ်တဲ့နိဝရဏ၅ပါးကိုပြောပြပါပြီရန်သူတဦးမဟုတ်တဦးဟာယောဂီတို့ကိုဖီစီနှိပ်စက်ဖို့ကြိုးစားကြပါလိမ့်မယ်သူတို့ရဲ့အနိုင်မခံကြပါနဲ့ယောဂီတို့ကစိတ်ကိုကြက်ကြက်တင်းထားပြီးတတိချက်နေပါသူတို့ကအားကောင်းလာရင်အာနာပါနကိုပြန်ဝင်ပြီးတော့ဝင်သက်ထွက်သက်ကိုရှုပေးပါပြီးတော့ဝေဒနာကိုပြန်ရှုပါစိတ်မလျှော့ပါနဲ့ယောဂီတို့မှာရန်သူ၅ဦးရှိသလိုမိတ်ဆွေ၅ဦးလည်းရှိပါတယ်မိတ်ဆွေ၅ဦးနဲ့အမြဲနေပြီးသူတို့ကိုခွန်အားတောင့်တင်းလာအောင်လှုပ်ထားရင်ရန်သူတွေကရံမပြုတ်နိုင်ကြတော့ပါဘူးမိတ်ဆွေ၅ဦးကဘယ်သူတွေပါလဲသူတို့ကိုခွန်အား၅ပါးဗလ၅တာအိန္ဒြိယ၅ပါးလို့လဲခေါ်ပါတယ်ပထမမိတ်ဆွေကတော့သဒ္ဒါယုံကြည်ခြင်းကြည်ညိုခြင်းစိတ်ချခြင်းတို့ဖြစ်ပါတယ်အင်မတန်အရေးကြီးတဲ့မိတ်ဆွေဖြစ်ပါတယ်ယုံကြည်မှုကြည်ညိုမှုမရှိဘဲနဲ့ဘယ်သူကမှဓမ္မလမ်းစဉ်ကိုမလျှောက်နိုင်ပါဘူးသဒ္ဒါရဲ့ပညာရဲ့လောကိုင်းဆောင်ရွက်မှုရဲ့ဒီ၃မျိုးတွဲပါမှဓမ္မဟာပြည့်စုံနိုင်ပါတယ် တရာကယောဂီတို့ရဲ့ခြေထောက်နဲ့တူပါတယ်။ပညာကတော့မျက်စိနဲ့တူပါတယ်။ပုဂ္ဂိုလ်တို့ဟာမျက်စိတော့ရှိပါတယ်။မြင်လဲမြင်ပါတယ်။ခြေထောက်မရှိရင်တော့ပညာစခန်းအကြောင်းကိုအပြောပဲရှိနေပါလိမ့်မယ်။နားစင်တစ်ခုလုံးကိုလည်းအစကအဆုံးထိလည်းမြင်နိုင်ပါတယ်။ခြေကြောက်ကမရှိတော့လမ်းစဉ်ပေါ်မှာခြေလှမ်းတလှမ်းတော့မလှနိုင်ပါဘူးသူ့ဘဝဟာတစ်သက်တလုံးလမ်းစဉ်အကြောင်းပြောနေုံသာရှိနေပါလိမ့်မယ်တကယ်တမ်းကျတော့ခြေတလှမ်းတော့မှမလှနိုင်ပါဘူးခြေကြောက်တည်ရှိပြီးမျက်စိမရှိတဲ့ပုဂ္ဂိုလ်ကြပြန်တော့လေလမ်းပေါ်မှာရှောက်နိုင်ယုံသာမကပါဘူးပြေးတောင်ပြေးနိုင်ပါလေဒါပေမဲ့မျက်စိကမရှိတော့မမြင်နိုင်တော့လမ်းမှန်ပေါ်မှာရှိနေသလားလမ်းမှန်လိုက်သွားပြီလားဆိုတာကိုမသိရပါဘူးမမြင်ရတော့လေလွဲချော်ပြီးကြောက်သေးကျင်းသေးမြောင်းသေးလေကြာနိုင်ပါတယ်မျက်မမြင်နဲ့ခြေကျိုးနှစ်ယောက်တွဲပြီးအလုတ်လုတ်သွားရင်လမ်းစဉ်ကိုရှောက်နိုင်ကြပါလိမ့်မယ်ဒါကြောင့်ပညာပါတဲ့သဒ္ဓါဖြစ်ဖို့ရလိုပါတယ်။ယောဂီတို့ဟာဖျားတဆူပုဂ္ဂိုလ်တို့ဦးကိုအင်မတန်သဒ္ဓါပွားတယ်ဆိုပါတော့သိပြီးယုံကြည်တယ်ကြည်ညိုတယ်ဆိုတာပုဂ္ဂိုလ်ရဲ့ထူးခြားတဲ့မွန်မြတ်တဲ့အရေးချင်းကောင်းတွေကြောင့်ဆိုတဲ့ပညာပါရပါလိမ့်မယ်။ဒီအရေးချင်းတွေကိုစတိရှိနေပြီးမိမိတို့ကလည်းဒီလိုကောင်းမွန်တဲ့မွန်မြတ်တဲ့အရေးချင်းတွေနဲ့ပြည့်စုံအောင်ကြိုးစားရပါလိမ့်မယ်။ဒီလိုအတူယူပြီးစူးစမ်းမယ်ဆိုရင်တော့ဒါဟာအမြင်မှန်ပါပဲပညာပါတဲ့သဒ္ဓါပါပဲယုံကြည်ပါတယ်ကြီးညိုပါတယ်ဆိုပြီးဒီဟာကလေးကိုအလိုရှိပါတယ်ဒီလိုဖြစ်စေခြင်းပါတယ်ဒီစန္ဒကိုဖြစ်ပေးပါဒီကိစ္စကိုအောင်မြင်အောင်ဆောင်ရွက်ပေးပါလို့တောင်းခံနေရင်တော့ဒီဟာသဒ္ဓေါစာသဒ္ဓါပါပဲဒီလိုယုံကြည်မှုကြည်ညိုမှုဟာပညာလုံးဝမပါပါဘူးမဟုတ်ရင်လေတူးတယောက်နေမကောင်းဖြစ်နေလို့နေကောင်းအောင်လုပ်ပေးပါနေပြန်ကောင်းလာရင်ဘာပူဇော်ပတ်တာပါမယ်ဆိုတာကလေတကယ်ယုံကြည်မှုရှိတာမဟုတ်ပါဘူးဒီကိစ္စအောင်မြင်အောင်လုပ်ပေးပါအောင်မြင်မှဒါကိုပူဇော်ပတ်တာပါမယ်ဆိုတာဟာကုသံရောင်းဝယ်ရေးသဒ္ဓါပါပဲဒီဘက်လက်ကပေးပြီးဟိုဘက်လက်ကယူတာပါပဲကိုလိုချင်တာကိုအရင်လုပ်ပေးပြီးမှကိုကပြန်ပေးမယ်ဆိုတာဘယ်လိုယုံကြည်ချက်ကြီးညိုချက်ပါလဲအလကားပါပဲသူဟာဗုဒ္ဓဘာသာပဲမြတ်စွာဘုရားကိုအင်မတန်ကြီးညိုသဒ္ဓါပွားပါတယ်ဆိုပြီးဗုဒ္ဓံတရဏံကိစ္ဆာမိမြတ်စွာဘုရားကိုကိုဝေရာဟု၍စိကပ်ပါဤလို့ဘုရားရှင်ကိုပါရဲ့ဗုဒ္ဓကပြောခဲ့တဲ့အကျင့်ခေါ်ခဲ့တဲ့ဒန်းစင်ဒီကိုတော့မလိုက်ရင်မကြည့်ရင်ဗုဒ္ဓဘာသာဆိုတာအမိခံပဲရှိပါတော့တယ်မြတ်စွာဘုရားကိုဗုဒ္ဓံတရဏံကိစ္ဆာမိလို့ဆိုတာဟာဂေါတမဗုဒ္ဓကိုဆိုလိုတာမဟုတ်ပါဘူးဗုဒ္ဓရဲ့ဂုံတော်အကျင့်စိတ်ခါအရေးချင်းတွေကိုဆိုလိုတာပါစိကပ်ပါဤကိုးကွယ်ပါဤဆိုတာကမြတ်စွာဘုရားအလိုတော်ကြညွန်ကြားသမျှကိုတတ်နိုင်သမျှလိုက်နာကျင့်သုံးပါမယ်လို့ဆိုလိုတာပါဗုဒ္ဓဆိုတာမှလည်းဖရာတပါးတည်းဂေါတမမြတ်စွာတပါးတည်းရဲ့မူပိုင်မဟုတ်ပါဘူးဖရာရှင်အားလုံးတို့ရဲ့မူပိုင်ဖြစ်ပါတယ်မြတ်စွာဖရာကသူ့ကိုပုဂ္ဂိုလ်ကိုကြီးညိုမှုပုဂ္ဂလပတာဒကိုမလိုလားပါဘူးအရေးကြီးတာကမြတ်စွာဖရာရဲ့ဓမ္မခန္ဓာဖြစ်ပါတယ်လူရဲ့အသားရောင်အဖြူအမဲမရွေးဘယ်တိုင်းပြည်ဘယ်နိုင်ငံပဲဖြစ်ဖြစ်ကိလေသာအညစ်အကြေးတွေအလုံးလုံးဝကင်းစင်သွားပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သူကိုစိတ်ကပ်ရမှာဖြစ်ပါတယ်မြတ်စွာဘုရားကရေစဗုဒ္ဓအတ္တာစရေစဗုဒ္ဓအနာဂတာပစ္စုပန်နာသယေဗုဒ္ဓအဟံဝန္ဒာမိသဗ္ဗဒါလို့ဟောတော်မူထားပါတယ်ပွင့်ပြီးကုန်သောဗုဒ္ဓတည်းအားလုံးနောင်ပွင့်လက်တန့်ကုန်သောဗုဒ္ဓတည်းအားလုံးယခုဗုဒ္ဓအဖြစ်သို့ရောက်ရှိနေကုန်သောဗုဒ္ဓတည်းအားလုံးတို့အားဂ ကျွန်ုပ်စီရိုးစီမြနိုးစွာရှင်ခိုးပါ၏တန်တရာဝတ်စင်းရကလွမြောက်သွားသူနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သူတို့ကိုမြနိုးခြင်းရှင်ခိုးခြင်းဖြစ်တော့နိဗ္ဗာန်ရောက်ကြောင်းတရားအကျင့်မှာခိုးလုံတာဖြစ်ပါတယ်လူတွေဟာတရားအစစ်အမှန်တွေကိုမကျင့်ကြဘဲနဲ့မျိုးရိုးဆင်လာထုံတန်းတွေဘာသာရေးပွဲတွေကိုပဲကျင့်ပါနေကြပြီဒါတွေဟာဓမ္မလို့ယူဆနေကြပါတယ်ဒီတော့ဒီလိုမဖြစ်ရအောင်ဗုဒ္ဓကိုတကယ်ချစ်ခင်မြတ်နိုးရှင်ခိုးတယ်ဆိုရင်ဣမာယဓမ္မာနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိဗုဒ္ဓဟောကြားသောတရားတော်မြတ်ကိုလိုက်နာကျင့်သုံးခြင်းအပြင်မြတ်စွာဘုရားကိုပူဇော်ပါ၏လို့ဖြစ်ရမှာပေါ့ဓမ္မလမ်းစဉ်ကိုလျှောက်ခြင်းအပြင်တရားကိုလိုက်နာကျင့်သုံးခြင်းအပြင်မြတ်စွာဘုရားကိုရှင်ခိုးပါ၏တရားလမ်းစဉ်တစ်ခုလုံးအကျဉ်းဆုံးကနေအသိမွေဆုံးအဆင့်အထိသီလကနေသမာဓိသမာဓိကနေပညာပညာကနေတိုးတိုးပြီးနိဗ္ဗာန်အထိကိုလျှောက်ကြရမှာကျင့်သုံးကြရမှာဆိုတာပါပဲဓမ္မဗုဒ္ဓကိုရိုသေမြတ်နိုးရှင်ခိုးခြင်းစိတ်ကတ်ခြင်းဆိုတာဖြစ်ပါတယ်ဓမ္မလမ်းစဉ်ကိုတော့ခြေလှမ်းတလှမ်းမှတောင်းမလှမ်းပဲမြတ်စွာဘုရားကိုရှင်ခိုးပါ၏စိတ်ကတ်ပါ၏လို့ပြောနေတာဟာလုံးဝအတိပဲမရှိပါဘူးမဲခင်ရှိပါကိုလိုက်နာကျင့်သုံးခြင်းအပြင်ဓမ္မလမ်းစဉ်ကိုလျှောက်ပြီးမြတ်စွာဘုရားရဲ့ဂုဏ်တော်အရေးချင်းတွေကိုစူးစမ်းပြီးတော့ပွားရမှာဖြစ်ပါတယ်မြတ်စွာဘုရားရဲ့ဂုံတော်၉ပါးဖြစ်တဲ့ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိစ္စာစရဏတမ္ပန္နောသုကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိတတ္တာဒေဝမနုဿာနံဗုဒ္ဓောဘဂဝါဆိုတဲ့စကားထဲမှာဘဂဝါဆိုတဲ့စကားလုံးဟာနှစ်ပေါင်း1500အတွင်းမှာအင်မတန်ပဲပျက်စီးခဲ့ပါတယ်အိန္ဒိယပြည်မှာဆိုရင်အခုအခါဘဂဝါဒီဟာမှုလိုပေါက်နေပါတယ်ဘဂဝါရဲ့အတိတ်ဘယ်ကတော့ကိလေသာအညစ်အကြေးတွေအားလုံးမှလုံးဝကင်းစင်ပြီးဘဝမှလွတ်မြောက်ရေးရပြီးသူဖြစ်ပါတယ်ဘုရားကိုကြည်ညိုတယ်ဆိုရင်ယောဂီတို့ကလည်းမြတ်စွာဘုရားလိုပဲကိလေသာတွေစင်ကြယ်အောင်တတ်ဆွမ်းသရွေ့ကြိုးစားကြရမှာဖြစ်ပါတယ်အရဟံဆိုတာကတော့ယန္တူတွေကိုတပ်ဖြတ်ပြီးသူတုတ်တင်ပြီးခဲ့သူလို့ဆိုလိုပါတယ်ဘယ်ယန္တူတွေလဲဆိုတော့မိမိရဲ့အတွင်းအစ္ဆတ္တမှာရှိတဲ့အညစ်အကြေးတွေဟာယန္တူတွေပေါ့ကိလေသာတွေအလုံးကိုစပ်ဖြတ်ပြီးနှိမ်ငင်းခဲ့တဲ့သူရဟတ္တဖို့ကိုမျက်မှောက်ပြုတ်ပြီးခဲ့တဲ့သူယဟန္တာပုဂ္ဂိုလ်လို့ဆိုလိုပါတယ်တမန်တမ္ပုဒ္ဓခတ်သိန်းကုံတော်တရားတို့ကိုမဖောက်မပြန်ကိုတော်တိုင်သိတော်မူသောမြတ်စွာဘုရားမိမိပင်ကိုယ်ညာကိုပိုင်အသိနဲ့တပ်ပင်ညုတဉာဏ်တို့ကိုရရှိခဲ့သူဖြစ်ပါတယ်ယောဂီတို့ကလည်းမိမိတို့ခွန်အားမိမိတို့လုံးလဝရိယမိမိတို့ရဲ့ဘာဝနာမယဉဏ်နဲ့လွတ်မြောက်မှုပန်းတိုင်ကိုရောက်အောင်ကြိုးစားရမယ်ဖြစ်ပါတယ်ဝိဇ္ဇာစရဏတမ္ပန္နောဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးစရဏအကျင့်15ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားကျမ်းဂန်ကိုစိနားလေခြင်းမျှတာမဟုတ်ဘဲအကျင့်တရားကိုပါကျင့်သုံးခဲ့သူဖြစ်ပါလေ။ကျမ်းဂန်ဒီကိုတတ်နေုံနဲ့တရားကိုမမြင်နိုင်ပါဘူး။အထုအထိတ်ကိုမရောက်နိုင်ပါဘူး။ဖျားအဖြစ်လို့မရောက်နိုင်ပါဘူး။ကိုကိုတိုင်းတရားကိုကျင့်ပါမှနောက်ဆုံးပန်းတိုင်ဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်ပါလေ။ယတ္ထဝါဒီတတ္ထကာရီယတ္ထကာရီတတ္ထဝါဒီပြောသလိုလုပ်တယ်လုပ်သလိုပြောတယ်အပြောနဲ့အလုပ်တူညီတယ်ပ Pio su the mia do go, chin zone. Chin zone the mia di go, pure hobade. A pure to mew, a load to mew, be a kama, mashiba boo. A pure ne, a load ma, qua champu, mashiba boo. Yogi di hale, payago, ginu de su yin, paya, pure su, so ma get daddy, nun jagged daddy go, that night the mia, lina, chin zone ma, ginu ya, yama bo. Yogi duga, Piorane Lota, Imatan Quachani de Soyendo, Payago, Ginuba de Lo Sudaha, a pure setlepe, Pinni Bale me. The gay Ginu de Buddha Bada win a sit the oom hobabu. Mieka, Ginu Muda, Pipade. Dugado, Lando, Chilandai ha, Gondo, Chilan. Mangando chilam chibi, Mimi a twelle a joshi de, Lumiari a twelle a joshi bade, Dilo a chim yuha, Bedrugo ma be andy em a pissy babu. Loka we do, Kanda go bound a dwima, Widenari a tema, Loka the cool loan, Setja wala the cool loan ye a mantea, Tissa diago, Kanza, Tishi nine de tu pipade. Yogi de male, Bawana maya nyan ne, twishi, kanza pizu, maho yendo, sa dwe, a ja ami, dwe mumiada pipa le me. The yago sa pi, jinto yendo, yogi doha, the pibi ne, gili zadi, lungwa, ginsen la pi, ne bango, miamau punan jaba le me. Edi kajado, dudo a lu liao. Apa mana, mita. Apamana, Garunari, Nele, Pizum da Jabale me. Naswa Piaha, Teto, don't sing any a yuema, Pia a pizzo, Yoshi domu be. Teto, shinny the mia, nota. Leasing any gala balloon, Tatawa miae a jugu, ni on yaba, sound your kebade. Yogi do a bar away, Ludi alo hale. The go gong sick, lungwa kende, a mia gong jogu, nene libe pipi, mita mon, gruna mone sabi, sangue jame, logan jame su yendo, bodan, tarana, gisa, milu, yota, pataha, a debe shibade. Taman, tarana, gisa, mi su ya male, dini a daimabe. Damaha a man de abe, alo a twit a man pipade. Buddha bada soda, lutamu, lumusi, the suit a twit mahobabu. Loka, the bawa diadi you go, go dine chimpy, go dine zi bido. Bawa, see a mumu riga, lumio see the nigo, hun ja, piatade, de ya pipade. Buddha ye, diado ha. Lutazoo, Lutamu ye, Gonza ye a twitim ho babu. Nun ja, piatla de a dying, laina me, chintome so ye, kabadu kabadadi, tatawadi, along, chandazi nine de a chintiadwe babe. Daman, taranang, gisami. Tearo miaku, kolong sikapa e so yama, tri lago, kolong bo pipare. Tamarigo, kolong bo pipare. Pinyago, kolong bo pipare. Tea se man so ye, bello, gong inga murine, piso ya male so do. Tweka do, bagawa da da mo, lan de tico, aka ligo, ehi patrico, opa ni yiko, pisata, we di tapo, we nyu hiti. Twekato, gongzwa, horomu ato, soda, de yaha, sakalong yu yu ne shin shin linen shibi. Zaman lubendi, jin nain lao ao, nale nain ao jisi ya bade. Sakalong jiji de ne, sada beja boku di ma, nale nain da miu ma pisi ya babu. Zan de tiko, mien mao nai a jo beja yi. Akali go, a kamalin a jubi da yi. Gaunde mande de asu yin, no a kajama, a jubi da mu moho babu. လက်တွေ့ချင်းရင်ဒီဘဝမှာအတင်ပဲလက်ငင်းအကျိုးတူခံစားရပါလိမ့်မယ်ချမ်းသာရာရပါလိမ့်မယ်နောင်ဘဝဘဝဒီမှာလည်းအကျိုးပေးဦးမှာပဲဖြစ်ပါလေဇမကသီလကိုလုံခြုံပါသမာဓိထူထောင်ပါပညာနဲ့ဝေဖန်ပိုင်းခြားပါလို့ဆိုလိုတာပါပဲဒါဟာလူတိုင်းကိုအကျိုးပြုစေတဲ့လမ်းစဉ်နည်းဖြစ်ပါတယ်အခုကျင့်တာကနောင်ဘဝကြတော့ခံစားရပါလိမ့်မယ်ဆိုတာနဲ့မလုံလောက်သေးပါဘူးဒီဓမ္မကတော့အခုကျင့်ပါအခုပဲအကျိုးတူခံစားရပါလိမ့်မယ်လို့အာမခံပါတယ်ဒိဋ္ဌအကျိုးခံစားရမှာပါတည်ပြီးမှအကျိုးခံစားရတာကိုညှော်လင့်နေရတဲ့လမ်းစဉ်မဟုတ်ပါဘူးအခုလို့အခုရပါတယ်။သေပြီးနောက်မှလည်းအကျိုးပေးဦးမှခံစားရဦးမှဖြစ်ပါလေ။ဒါပေမဲ့အခုဘဝမှလည်းအကျိုးမရှိရင်ဘယ်နဲ့ဖြစ်နိုင်ပါမလဲ။လူတဦးရဲ့အသက်တာမှဆိုရင်စင်းရဲတီအမိုက်မှောင်တွေကအင်မတန်များတာပဲ။ဒီအမိုက်မှောင်တူကြီးတွေမှပဲဘာမှလည်းပြောင်းလဲမှုမရှိဘူး။အလင်းရောင်ကလေးမှမတန်းဘူးဆိုရင်တော့ဘယ်နဲ့ဖြစ်နိုင်ပါမလဲ။နေနေလေးပဲဖြစ်ဖြစ်အလင်းရောင်လေးထွန်းတောက်လာရင်ပြောင်းလဲမှုကလေးရှိလာရင်ဟုတ်ပါပြီကြည်နေတဲ့တရားဟာတရားစီတရားမှန်ပါပဲအီဟီပတ်စီကိုလာလှဲရှုလှဲပါလာပြီးစမ်းသပ်ကြည်စမ်းပါလို့ခေါ်နေပါတယ်ပုဂ္ဂိုလ်တဦးဟာတရားရဲ့အရာတာကိုသိသွားပြီဆိုရင်မနေနိုင်တော့ပါဘူးသူများတွေကိုလည်းဒီတရားရဲ့အရတာကိုခံစားစေခြင်းလာပါတယ်မိမိရဲ့ကိုယ်ချမ်းသာသလိုစိတ်ချမ်းသာသလိုသူများတွေလည်းချမ်းသာကြပါစေခံစားကြပါစေခံစားစေခြင်းပါတယ်ဒါကြောင့်လာကြစမ်းပါစမ်းကြည့်ကြစမ်းပါလို့ခေါ်နေကြဟာဒါဟာဓမ္မပါပဲယောဂီတီကလည်းတရားပပြီးလို့အိမ်ပြန်သွားတဲ့အခါမနေနိုင်ကြပါဘူးကိုခံစားခဲ့ရတဲ့တရားအရသာကလေးသူများတီလည်းရစေခြင်းကြပါတယ်သူများတီကိုလည်းတရားလာထိုင်ကြဖို့စော်ဩကြပါတယ်စာအရေးအသားကောင်းစုတွေဖြစ်ရင်လည်းစာဆောင်တွေစာအုပ်တွေမှာရေးသားကြပါတယ်အပြောအဟောကောင်းတဲ့သူဆိုရင်လေပြောခြင်းဟောခြင်းဖြစ်လာပါလေလူတွေများတဲ့များများစည်ရတဲ့ဘဝတွေကလွမြောက်ကြပါစေတရားရကြပါစေဆိုတဲ့စိတ်ကောင်းစေတနာတွေပွားများလာတတ်ကြပါလေပိုက်ဆံရှိတဲ့သူတွေကလည်းနောက်ထပ်တရားပတ်တွေဖြစ်နိုင်အောင်အများကောင်းကျိုးအတွက်ထောက်ပံ့လှူဒန်းကြပါလေတချို့ကြတော့လေစေတနာဝန်တန်းဓမ္မလုပ်သားတွေအဖြစ်နဲ့ဆောင်ရွက်ကြပါတယ်လုံအားပေးကြပါတယ်ငွေအားပဲဖြစ်ဖြစ်လူအားပဲဖြစ်ဖြစ်အရင်ကံကတော့အများကိုစင်းရဲကလွမြောက်အောင်ကူညီမဆကျင်တဲ့စေတနာသာလင်အရေးအကြီးဆုံးဖြစ်ပါတယ်ဒီလိုကူညီကြတာကလေဘာအကျိုးကိုမှမျှော်ကိုးလို့မဟုတ်ပါဘူးပါလူလားချက်မှလည်းမရှိပါဘူးချမ်းသာကြပါစေနေရေးထိုင်ရေးအဆင်ပြေကြပါစေတရားအထုတ်ရမှာအောင်မြင်ကြပါစေဆိုတဲ့စေတနာသက်သက်ပါပဲမျက်နှာရဖို့လက်ဆောင်ရဖို့ငွေကြေးရဖို့မပါပါဘူးရိုးရိုးတန်းတန်းလှူအားပေးအလှပေးခြင်းပဲဖြစ်ပါတယ်စိတ်ကနည်းနည်းပဲဖြစ်ဖြစ်စန့်ရှင်းမုံမြလာတော့အများအကျိုးဆောင်ရွက်ခြင်းနဲ့စိတ်ကပေါ်ပေါက်လာတာဖြစ်ပါတယ်အခွင့်အရေးရရသလိုရသလောက်ကူညီမဆမယ်ဆောင်ရွက်မယ်ကိုတက်နိုင်တဲ့ဘက်ကဘာအလုပ်ပဲဖြစ်ဖြစ်လှူအားပေးမယ်ဆိုတဲ့စိတ်ကုသိုလ်စိတ်တွေမိမိရဲ့သန္တာမှာတိုးပွားများပြားလာတာဖြစ်ပါတယ်ဒီလိုနည်းတွေနဲ့ပါရမီတွေဖြည့်ကြပြီးတရားကလည်းတက်လာပါတယ်အားကောင်းလာပါတယ်ဩပါနေယိကိုနိဗ္ဗာန်သို့ဆောင်ခြင်းဟာထိုက်၏တဆင့်တဆင့်နဲ့လမ်းဆုံးပန်းနိုင်ဖြစ်တဲ့နိဗ္ဗာန်သို့ပို့ဆောင်နိုင်တဲ့တရားဖြစ်ပါတယ်အင်မတန်မှဖြောင့်တန်းနေတဲ့မဟာလမ်းမကြီးဖြစ်ပြီး ဘယ်နေရာမှာမှအကောက်အကွေလမ်းသွယ်လမ်းမြောင်ချောက်ကပားတွေမရှိပါဘူးအင်မတန်ပြေပြေချောမောပါတယ်အလှမ်းတိုင်းအလှမ်းတိုင်းအဆင့်တိုင်းအဆင့်တိုင်းဟာအကျိုးကျေးဇူးတွေကိုခံစားရနိုင်ပါတယ်ခါဒီကလျာဏံမြစ်စီကလျာဏံပရိယောသာနာကလျာဏံဓမ္မံဒေသေတိအစာဤကောင်းခြင်းအလေဤကောင်းခြင်းအဆုံးဤကောင်းခြင်းတို့နဲ့ပြည့်စုံတဲ့တရားတော်ကိုဟောတော်မူပါတယ်။သီလကိုပဲစောင့်ကြည့်ကျင့်သုံးရင်သီလရဲ့အကျိုးကျေးဇူးတွေကိုခံစားရပါတယ်။တမာတိကိုပါကျင့်သုံးရင်လည်းတမာတိရဲ့အကျိုးကျေးဇူးကိုပါခံစားရပါတယ်။ပညာစခန်းကိုတိုးပြီးကျင့်သုံးရင်လေဒီကျေပူကဲတဲ့ထူးကဲတဲ့ကျေးဇူးတွေကိုခံစားရပါတယ်အတိုင်းမသိတဲ့နိဗ္ဗာန်ကျေးဇူးရောက်အောင်ခံစားနိုင်ကြပါတယ်အစဉ်တိုင်းအစဉ်တိုင်းမှာအကျိုးကျေးဇူးတွေကိုခံစားရတာဟာဓမ္မအစစ်အမှန်ပါပဲပစ္စတံဝေဒိတ္တပောဝေညူဟိတိပစ္စတံဆိုတာကတော့အစီအစီမိမိတို့မိမိတို့တဦးစီတဦးစီလို့ဆိုထားပါလေအင်မတန်အရေးကြီးတဲ့စကလုံးပါပဲအတီအစီဆိုတာဘယ်သူပဲဖြစ်ဖြစ်ဘယ်အမျိုးအနွယ်တဲကပဲဖြစ်ဖြစ်ဘယ်တိုင်းပြည်ဘယ်နိုင်ငံကပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ချမ်းသာမှုမရှိပါဘူးသာမန်လူသားရိုးရိုးပါပဲတရားကိုနားလည်ပြီးဓမ္မလမ်းစဉ်ကိုရှောက်ပြီးလိုက်နာကျင့်သုံးမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာအကျိုးကျေးဇူးခံစားရမှာဖြစ်ပါလေလူတဦးတယောက်ဟာသူ့ကိုယ်သူခရိယန်လိုပဲခေါ်ခေါ်ဂျူးလိုပဲခေါ်ခေါ်ဟိန္ဒူလိုပဲခေါ်ခေါ်ဓမ္မလမ်းစဉ်ဖြစ်တဲ့မေခင်ရှစ်ပါးကိုကျင့်ရင်အကျိုးကျေးဇူးကိုထပ်တူထပ်မြခံစားရမှာပါပဲဒါကိုဒီလိုလူမျိုးမှဒီဘာသာဝင်မှအကျိုးခံစားရမယ်အကျိုးခံစားခွင့်ရှိတယ်ဆိုရင်တော့ဒီတရားဟာတရားအစစ်အမှန်မဟုတ်သေးပါဘူးဒီကဘာလုံးစัจ java လာတစ်ခုလုံးကျင့်သုံးနိုင်တဲ့တရားဖြစ်ဖို့ရလိုပါတယ်ဒါတွေကိုကောင်းကောင်းနားလည်ပြီးတော့ဒီလမ်းစဉ်ကိုလျှောက်ဒီတရားတွေကိုကျင့်သုံးရင်တော့ဓမ္မံတရဏံကိစ္ဆာမိတရားတော်မြတ်ကိုခိုးလုံပါဤဆိုတာဟာအတိပဲရှိပါတယ်တန်ဃံတရဏံကိစ္ဆာမိဆိုတာလေတန်ဃာတော်မြတ်တွေကိုစိတ်ကတ်တယ်ဆိုရမှာပုဂ္ဂိုလ်တဦးတယောက်အစင်းအပွက်တစ်ခုကိုခိုးလုံတာမဟုတ်ပါဘူးတန်ဃာတော်တွေရဲ့ဂုံတော်တွေကိုခိုးလုံတာဖြစ်ပါတယ်ဘယ်အမျိုးအနွယ်တွေကပဲဖြစ်ဖြစ်ဘယ်အဖွဲ့အစည်းတွေကပဲဖြစ်ဖြစ်မေခင်ရှိပါလမ်းစဉ်ဓမ္မလမ်းစဉ်ကိုရှောက်ပြီးလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ကိလေသာအညစ်ကြေးတွေစင်ကြယ်စေတဲ့လမ်းစဉ်တန်တရာဝတ်စင်းရဲကလွမြောက်စေတဲ့လမ်းစဉ်ကိုရှောက်ပြီးလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ဟာအဆင့်၄ဆင့်ဖြစ်တဲ့သောတာပန်တဂတာဂံအနာဂံယဟန္တာတို့တဲကအဆင့်တစ်ခုတစ်ခုကိုရောက်ရှိပြီးလူဟာတန်ဃာဖြစ်ပါလေဒီပုဂ္ဂိုလ်ကိုဘယ်လိုအမည်နာမနဲ့ပဲခေါ်ခေါ်သူ့ကိုကြည်ပြီးတော့စိတ်အားတက်ကြွမှုတွေဖြစ်ပြီးအတူယူပြီးကိုကိုတိုင်းကလည်းဒီလိုဂုံအင်္ကာတွေတိုးပွားလာအောင်ကြိုးစားပြီးတရားမှာခိုင်မြဲလာအောင်ကျင့်သုံးပြီးအရိယာပုဂ္ဂိုလ်အဖြစ်ကိုမှန်းပြီးကျင့်ကြမယ်ဆိုရင်တော့တန်ခံတရဏံကိစ္ဆာမိဟာလည်းအတိပဲရှိပါတယ်နောက်ပြီးမိတ်ဆွေ၅ဦးရှိဖို့လိုပါတယ်ပထမမိတ်ဆွေကဇဒါဖြစ်ပါတယ်ဇဒါကြည်ညိုမှုယုံကြည်မှုလိုပါတယ်မရှိလို့ကိုမဖြစ်နိုင်ပါဘူးဒါပေမဲ့ဇဒါကမှန်ကန်ဖို့ရလိုပါတယ်နမ်မမသွားဖို့အရေးကြီးပါတယ်ပညာပါတဲ့ဇဒါဖြစ်ရပါလိမ့်မယ်ပညာပါတဲ့ဇဒါဆိုရင်တော့တကယ်နားလည်မှုဖြစ်ပြီးမှန်ကန်တဲ့လမ်းဆုံးပန်းတိုင်အထိလျှောက်သွားနိုင်မှာဖြစ်ပါတယ်ဒုတိယမိတ်ဆွေကတော့ဝိရိယဖြစ်ပါတယ်စူးစမ်းမှုလုံလထုတ်မှုအားစိတ်မှုပေါ့ အလုတ်လုတ်ရမှာလေလမ်းမှန်တဲ့ဝရိယလိုပါတယ်ပုံပြင်လေးတစ်ခုပြောပြပါဦးမယ်ဘာယာနတိမြို့ကမိတ်ဆွေလေးဦးလာတာတာညအခါမှာလှေစည်းဖို့သွားကြပါတယ်သူတို့ကစေးကြောက်တွေရှူထားကြပြီးလှေပေါ်ကြတော့လေးဦးသားတညလုံးလှေကိုလှော်ကြပါတယ်ကြိုးကြိုးစားစားအင်တိုက်အားတိုက်လုံလဝရိယနဲ့လှော်လိုက်ကြတာချွေးသည်ချွေးပေါက်တွေများပြိုင်ပြိုင်ကြတဲ့အထိပါပဲမနဲ့မိုးလင်းလို့ကြည့်လိုက်တော့သူတို့လေဟာတလက်မလောက်တော့မရွေသေးပါဘူးဘယ်လိုဖြစ်တာပါလိမ့်မလဲတညာလုံးလဲလှော်လိုက်ကြတာလှော်လိုက်ကြတာလုံလဝရိယအပြည့်နဲ့ပါပဲစုံစမ်းကြည့်လိုက်တော့လှေကိုကန်းနားမှာချီထားတဲ့ကျိုးကိုဖြီမမဖြီကြပဲကျိုးကချီရက်သားတန်းငန်းနဲ့ပဲဒီလိုပါပဲအမှန်ကိုမသိတဲ့အဝိဇ္ဇာနှောင်ကျိုးကချီထားတာဖြစ်နေတော့ဘယ်လိုပဲဝရိယစိုက်ထုတ်စိုက်ထုတ်ဘာအကျိုးကျေးဇူးကိုမှမခံစားရပါဘူးစိတ်ရဲ့အတွင်အနှက်ရှိုင်းဆုံးအပိုင်းမှာဝရိယစိုက်ပါမှကိလေသာအညစ်အကြေးတွေစင်ကြယ်သွားပြီးအကျိုးခံစားရမှာဖြစ်ပါတယ်စိတ်ရဲ့အပေါ်ယံပိုင်းကိုသာလုံးလာစိုက်နေရင်တော့နှက်ရှိုင်းတဲ့အပိုင်းမှာကိလေသာအညစ်အကြေးတွေကြံရှိနေအောင်မှာပါပဲ။သစ်ပင်တပင်ကိုပြုပြင်ပေးရမှာအဓိကဖြစ်တဲ့အမြစ်ကိုတော့မေ့နေပြီးအကိုင်းအခက်တွေအရွက်အလက်တွေအသီးတွေအပွင့်တွေကိုသာပြုပြင်ပေးနေမယ်ဆိုရင်အမြစ်ကတော့ဆက်လက်ပြီးပျက်စီးနေပြီးသစ်ပင်တပင်လုံးပြိုလဲသွားတတ်ပါတယ်အမြစ်ကနေစပြီးပြုပြင်ပေးဖို့ရာလိုပါတယ်ဒါကြောင့်တရားကျင့်ရမှလည်းဝေဒနာအဆင့်ကိုအထူးဝရိယစိုက်ဖို့ရာဖြစ်ပါတယ်တတိယမိတ်ဆွေကတော့တတိအောင်းမိခြင်းတတိရှိနေခြင်းဖြစ်ပါတယ်သိရှိနေခြင်းဖြစ်ပါတယ်အခုတကယ်ဖြစ်ပျက်နေတာကိုပစ္စုပန်တဲ့တဲ့မှာဖြစ်ပျက်နေတာကိုဟုတ်တိုင်းမှန်ရာတကယ်ဖြစ်ပျက်နေမှုကိုသိရှိနေရန်ဖြစ်ပါတယ်ဖြစ်ပြီးခဲ့တဲ့အတိတ်ကာလတည်းကဟာလည်းမဟုတ်ပါဘူးနောင်ဖြစ်လက်တန်အနာဂတ်ထဲကလည်းမဟုတ်ပါဘူးအခုဒီတစ်ချိန်ဒီတစ်ခဏမှာတကယ်ဖြစ်ပျက်နေတာကိုသိရှိနေဖို့ရာဖြစ်ပါတယ်ဇဒုထမိတ်ဆွေကတော့သမာဓိစိတ်ကိုတည်မြဲအောင်အာယုံစုဆိုင်ထူထောင်ထားခြင်းဖြစ်ပါတယ်စိတ်ကိုတည်ကြည်ငြိမ်သက်စွာထားခြင်းဖြစ်ပါတယ်သမာဓိထူထောင်ရာမှာစိတ်ကူးနဲ့အရာဝတ္ထုတစ်ခုတစ်ခုကိုစုဆိုင်ပြီးထူထောင်ရင်တော့အဲ့ဒါဟာမှန်ကန်တဲ့သမာဓိမဟုတ်ဘဲမှားယွင်းတဲ့သမာဓိဖြစ်ပါလိမ့်မယ်မဟုတ်ရင်လေလိုချင်တောင့်တမှုတဏှာလောဘမလိုချင်မုန်းထမှုဒေါသတို့အရင်တည်ပြီးထူထောင်တဲ့သမာဓိဆိုပြရင်လေမှားယွင်းတဲ့မိစ္ဆာသမာဓိပဲဖြစ်ပါလိမ့်မယ်အရင်ကမှမှန်ကန်တဲ့သစ္စာယောဂီတို့ရဲ့ခန္ဓာကိုယ်ပေါင်းအတွင်းမှာတကယ်ကိုယ်တွေ့လက်တွေ့သိရှိတွေ့ထိခံစားနေရတဲ့အရာသာဖြစ်ပြီးဒီဖြစ်ပျက်တို့ကိုတခဏကနေတခဏတခဏကနေတခဏတကယ်ဖြစ်ပျက်နေတဲ့အတိုင်းကိုတတိရှိနေပြီးသိနေဖို့ရာအာယုံကိုစူးစိုက်ထားဖို့ရာဖြစ်ပါတယ်ဒီလိုတတိနဲ့အာယုံစူးစိုက်ထားသမျှအချိန်ကလေးအတွင်းမှာတော့မှန်ကန်တဲ့သမာဓိသမာဓိဖြစ်နေပါတယ်နောက်ဆုံးဖြစ်တဲ့ပဉ္စမမိတ်ဆွေကတော့ပညာဖြစ်ပါတယ်ဒီမှာလဲမှန်ကန်တဲ့ပညာဖြစ်ဖို့ရာလိုပါတယ်သူတပားပြောတာကိုနားထောင်ပြီးမဟုတ်ရင်လဲစာအုပ်တွေဖတ်ပြီးသိရတဲ့သူတမယပညာမျိုးအုံနောက်ကိုအသုံးပြုပြီးရှားဖွေစူးစမ်းလေ့လာပြီးသိရတဲ့စိန်တမယပညာမျိုးလဲမဟုတ်ပဲကိုကိုတိုင်းကိုတွေ့လက်တွေ့ခံစားရပြီးမှသိရတဲ့မိမိရဲ့ကိုပိုင်ပညာဖြစ်တဲ့ဘာဝနာမယပညာကိုဆိုလိုတာဖြစ်ပါတယ်ဒီပညာကမှသာတကယ်မိတ်ဆွေစစ်က con a se pianai bale. Di pianya gata, yogi do, dandaya wusin yema, lukinzi nai bale. Yogi doha, mimi do ye, kanda go bong a dwima, pipye, pipye nida go, go dwe, kanza, dishi yabi, pipye, pipye nida deha, mamieja bala, anisa de bala lo, soda go, dishi nija bi. Don't be a mo, my low babe. Shoo yo miada, shoo ne yin. Pinya a sit a man babe. Yogi do ye sit a net shines on a bima. Pipia nida go. Upeka ne. Shoo ne. Ninda ha. Pinya babe. Yogi do ha. Di ni a dine sesepi jin ne yin. Yogi do ye. Nizin ne ye tiny. Lumo ye gaysa do ma. Bolwin tin sharpi, piazza jabba lame. Lubo wa ma, ludine ludine ha, logadan de ya a ya, a de a ya, si jabba de. Logadan ye. Pizzi, nesa moody gule, kanzaya de a chim ya ma, don't look chow charge him a sibe, ludo go, upe cane soupi, seco, digi, nya dazwa, tanine laba lame. Bongle de bong, biobiaba o me. Imadan, chanda, joy wadded the teji to oo, the song to ado, jan yet de thana yoga, a moide, queja bi, na oo, ni do ni mia, we quay you jabade. Alo gisadi bido, a toke late to toku, dwelo, pointy light do, lesson the queen dweyabade. The gwinga a port and there, saying less soap ye ne be. Now the gwinga do, yo yo, mui less soap be pipa de. Saying less so go, me and all, a go lo suga, loba say to be pila be, ning ego pioba de. Di ha tia da, bo was in lava, pisine do de. A pay let tepwa, mahota yabu. Bo was in la pisi so do, now let sell it. Tanai on, a go think time up ye me. Di do, minga. We less so pay you bar. Niga, de yatama, loba lem shibabu. Jiji nana ne bay, the bottle like body. Dilo net, near cold nail, dodo ain down it, dodo see one it. The ozzy, nija body. A go pitu loba the magado, say to my machine babu. A goodo regule, a mere penny body. Logadan de ya shipane, twitching yade, calm yama so yin. See body gale, tote nide a castle yin. Sikale, tetua pi, pure pi, swim pi, the pium yone, shinny gay body. A sasa a ya ya, a sima be low. See body gale, so yote so beyondo. Say that we chappy, say senior moody, a myaji, a jee jeb chippy, my ain name, my son name, pia body. Jama ye tikai la ro, siya wende si swapi, se da se de gule saya bade. Dane le maya, dido, se deza siya wende si swaya biambade. Sazi ne gulu maya do, dan lai kanya de nine down guru ya bade. Ni pitu, de yada maga do, yada ne be yong ye bade. Se e chanswa ne le nita bade. Akulu amuri gule malo babu. Tu ya tade, we lessuha. A poma dambe ne, a paper suga. Kayutasai, thinsi tada ha. Ba a chong chong ba le malay. A chong do shima be so be. Lessuku, thili chaja chido. Lessu ye, twima. Sadan to tada go twia bade. Paji laido. E dampi. Anisa miwa. Daha le, mamie babu lo, a debe si bade. Aloha, mamie de anisa diadi babe. Biang le, ne oma be lo, solo da bo. Dido, duga, daha, a pega, soma, owa da, bege da be lo, yusa, pido, supo wa ma, logadan dea a ya, pipia ni dadi go, anisa diane be, lekange bade. Osa pisi de dobo de a car. A saza a ya ya, a simpini de a car jarole, a long a jew, ျော်ရွှင်မှုတွေမဖြစ်ပါဘူးစီးပွားရေးကျဆင်းတဲ့အခါကိစ္စအဝဝအစင်မပြေတဲ့အခါကြတော့လေတိတ်ပြီးစိတ်ဆင်းရဲမှုမဖြစ်ရပါဘူးဘာပဲဖြစ်ဖြစ်ဖြစ်သမျှတွေဟာအနစ်စတွေပဲအမြဲဖြစ်နေကြမှာမှမဟုတ်ပဲသူလဲပြောင်းလဲအောင်မှာပဲလို့စိတ်ကိုမျှတစွာထားပြီးတော့ဥပက္ခနဲ့နေခဲ့ပါတယ်ယောဂီတို့ရဲ့ဘဝတသက်တာမှာလဲဖြစ်ပြသမျှကိစ္စအဝဝကိုဥပက္ခနဲ့နေနိုင်လာပြီးဆိုရင်နည်းနည်းချင်းနည်းနည်းချင်းပဲဖြစ်ဖြစ်ယောဂီတို့ဟာမှန်ကန်တဲ့ပညာကိုရရှိလာကြပြီဖြစ်ပါတယ်ယောဂီတို့ကိုကိုကိုစစ်စေးစူးစမ်းကြည့်ကြပါဒီမိတ်ဆွေ၅ဦးဘလ၅တန်ကိုမိမိတို့နဲ့အမြဲမကင်းမကွာထားပြီးနားလည်မှုကလည်းမှန်ကန်မယ်ဆိုရင်တော့ယောဂီတို့ကိုဘယ်ရန်သူကမှမနှောက်ယှက်နိုင်ပါဘူးရံမပြုတ်နိုင်ပါဘူးယောဂီတို့ဟာဓမ္မလမ်းကြောင်းမဲ့ခင်လမ်းကြောင်းပေါ်မှာရှောက်ကြတဲ့အခါခကြီးမှာအဆဆာအယာယာတိုးတက်မှုရှိကြပြီးလမ်းဆုံးပန်းတိုင်ကိုရောက်စီတိုင်အောင်အောင်မြင်ကြမှာပါပဲ။ကြံရှိနေတဲ့အချိန်တွေနဲ့ရရှိနေတဲ့အခွင့်အရေးတွေကိုအကောင်းဆုံးအသုံးပြုကြပါ။အင်မတန်ထူးမြတ်တဲ့တရားဓမ္မအမတန်အံ့ဖွယ်ရဖြစ်တဲ့ကမ္မထာနည်းကိုသုံးပြီးတော့ဆင်းရဲဒုက္ခအပေါင်းကလွတ်မြောက်ကြပြီတကယ်ဒုက္ခချမ်းသာတကယ်ငြိမ်းချမ်းရေရအောင်ကြိုးစားကြပါကြိုးစားကြပါယောဂီဒီအားလုံးကာယဒုက္ခစိတ်တဒုက္ခနှစ်ပါးလုံးနဲ့မြဲကြပါစေဘဝတုသဗ္ဗမင်္ဂလံခတ်သိမ်းသောမင်္ဂလာသည်ဖြစ်ပါစေသတည်း